အရှင်ကံပိယဟာလောကီလောကုတ္တရာစာပေကျမ်းဂန်တယဟန်တပါဖြစ်ပါတယ်။သူဟာအများပြည်သူဒုက္ခဆင်းရဲရောက်နေတာကိုစိတ်မချမ်းမြေ့တဲ့အတွက်တန်ဃာရီအနေနဲ့တဆွမ်းသမျှကင်တင်ကူညီမယ်လို့ဆန္ဒရှိခဲ့တဲ့ယဟန်တပါဖြစ်တယ်ဆိုတာသူ့ရဲ့ပြောဆိုကြိုးပမ်းချက်တွေကဖော်ပြပါတယ်။အများပြည်သူဒုက္ခဆင်းရဲကြောက်ရွံ့နေတာကိုကူညီဖို့စက်တင်ဘာလ9ရက်နေ့တုန်းကပခုတ်ကူမှာတန်ဃာရီမြစ်တာပို့လမ်းလျှောက်တာကိုစစ်အစိုးရအာဏာပိုင်တွေကအကြမ်းဖက်နေနေခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတန်ဃာတုအနေနဲ့လက်ပိုက်ကြည့်မနေပဲဝင်ရောက်ဖြည့်ရှင်းဖို့လိုတယ်လို့အရှင်ကံပိယကစက်တင်ဘာလ6ရက်နေ့နောက်တနေ့မှာပဲပြောဆိုခဲ့ပါတယ်။အရှင်ကံပိယဟာရန်ကုန်ယဟန်ပြူများတမကရဲ့ဥဆောင်ဆရာတော်တပါးအနေနဲ့အဲ့ဒီတုန်းကပခုတ်ကူကိစ္စနဲ့ပတ်သက်ပြီးအခုလိုမင်ကြားခဲ့ပါတယ
်။အဲတန်ဃာနာကဥထာဓမ္မဖြစ်နေတယ်။ဓမ္မဆက်အောင်မှမရတည်ပဲနဲ့အဲသာနာဆက်အောင်မှတူးထောင်ခဲ့တဲ့ပခုတ်ကူမျိုးနဲ့တန်ဃာနာကဥပထာဥဒိသောဘာတော်လည်းပဲတန်ဃာတုကိုစားကျွန်တော်ရန်ကုန်သမဂ္ဂရန်ကုန်လေးလေးနက်နက်တောင်းကွယ်ဆုံးချလိုက်ပါတယ်ပြီးတော့ဒီကိစ္စမှာလည်းပဲဒါပြောရမယ်ဆိုရင်တန်ဃာလေးအနေနဲ့မခုတ်ကူတန်ဃာတော်လေးအနေနဲ့ဒါလှုပ်တင်လှုပ်ထိုက်တဲ့လို့ကိုလှုပ်တာဗျဒါလူလူအဲလူလူကိုဒါပြည်သူကိုဒါတစ်ဖက်တစ်လမ်းအကူညီတဲ့အနေနဲ့ဒါလှုပ်တင်လှုပ်ထိုက်တဲ့လို့ကိုလှုပ်တာပဲဒါကဖျားအဆုံးမှနဲ့ညီတယ်ဒါပြမသူတရားနဲ့ညီတယ်ဒါလှုပ်တင်လှုပ်ထိုက်တဲ့အလုပ်လုပ်တယ
်ပခုတ်ကူမှာငိမ့်ချန်းစွာဆန္ဒပြလမ်းလျှောက်တာကိုစတင်ခဲ့တဲ့ပခုတ်ကူစတင်တိုင်းမှာအရှင်ကံပိယဟာငယ်စဉ်တုန်းကစာဝါလေးလာသင်ယူခဲ့ဘူးသူလည်းဖြစ်ပါတယ်။အဲ့ဒီနောက်အရှင်ကံပိယဟာအခြားယဟန်တော်အဖွဲ့အစည်းတွေဖြစ်တဲ့ယဟန်ပြူတမ္မကတန်ဃာတမ္မကီတန်ဃာဒုဒစတဲ့အဖွဲ့တွေနဲ့လက်တွဲပြီးတန်ဃာတပ်ပေါင်းစုကြီးကိုစက်တင်ဘာလ9ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်။အဲ့ဒီတုန်းကသူဟာတိုင်းပြည်ကိုအခုလိုကြီးညာခဲ့ပါတယ်။
အဲတန်ဃာတမောင်စုကိုဒီနေ့ပဲနေ့လည်ရပဲအောင်အောင်မြင်မြင်ဖွဲ့ပြလိုက်တယ်ဗျာ။အဲသူကကိုယ်စလဲဆရာတော်လေးလာကြတယ်။ဒီနေ့တိုင်းနေရအချို့ရောနည်းတော်တော်ဝေးရဝါရင်းဖြစ်နေတော့ဒီနေ့တိုင်းအချို့ကဆရာတော်ကကိုယ်စလဲလေးလွတ်တယ်ဗျာ။အဲတိုင်းမှာအောင်မြင်ပါတဲ့သာနာတွေပြလိုက်တယ်ကိုယ်စလဲလေးနဲ့တူ။အဲသူတို့ရဲ့ဒါကိုသဘောတူညီကြောင်းအဲတန်ဃာသမေကြီးအဖွဲ့ချုပ်တို့ဒီမှာနိုင်လို့ဆရာရန်ကုန်သားတမကအဖွဲ့တို့ရန်ကုန်သမကများအဖွဲ့ချုပ်တို့အဲရန်ကုန်သမကရန်ကုန်တို့တန်ဃာထူတာသုံးစုံသားတမကတို့ဒီအဖွဲ့တွေအားလုံးစုပေါင်းပြီးတော့အတင်ညာချက်တစ်ခုထုတ်ပေးဖို့
အရှင်ကံပိယဟာအေးအေးချမ်းချမ်းနဲ့ပြဿနာကိုပြေလည်အောင်ဖြေရှင်းလိုတဲ့ယဟန်တပါဖြစ်ပါတယ်။ဒါပေမဲ့လည်းပကုတ်ကူတန်ဃာတွေကိုစစ်အစိုးရကအချမ်းဖက်ရိုက်နဲ့ဖမ်းဆီးတဲ့ကိစ္စနဲ့ပတ်သက်ပြီးတန်ဃာဒုကတောင်းဆိုထားတဲ့အချက်၄ချက်ကိုစစ်အစိုးရကမတုံ့ပြန်တဲ့အတွက်နောက်ဆုံးတန်ဃာဒုကပဋ္ဌနေကုစနကံဆောင်တပိတ်မောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းအရှင်ကံပိယကအခုလိုမိန့်ကြားကြေညာခဲ့ပါတယ
်။မြမကြီးအရရရှိဤနန်းနှင့်တိုင်ဒေတာအတိတိမှဆန္ဒပြီးထောက်ခံကြသောပဓာဏနာယကကျောင်းတိုင်စာချစာသင်ဆရာတော်တန်ဃာတော်ရှင်သူမြတ်များမှလီသက်ဆိုင်ရာကျောင်းတိုင်သိအတိတိတို့၌အထက်ပါကံဆောင်ခြင်းနှင့်အတူနေ့စဉ်နေ့တိုင်းအင်္ဂပတ္တမေကုသနာကံဆောင်ခြင်းကိုရှင်ကျင်ပွားများနှလုံးထားကြ၍လာစီလာခွယ်နေ့တိုင်းပါတိမောက်ပြဥပုပ်ပြုပြီးသောအချိန်တွင်မေတ္တာတို့ပြိတ္တော်ကိုသီးသက်ရွတ်ဖတ်တဲ့ဆယ်တော်မူပြကြပါယံ
စက်တင်ဘာလ15ရက်နေ့တုန်းကကျင်ညာခဲ့တဲ့အရှင်ကံပိယရဲ့အတန်ဖြစ်ပါတယ်အဲ့ဒီနောက်တန်ဃာတပ်ပေါင်းစုရဲ့ဥဆောင်မှုနဲ့ပြည်လုံးကျွတ်ဆန္ဒဖော်ထုတ်ပွဲကြီးဖြစ်ပေါ်ခဲ့ပြီးတိုင်းပြည်ပြည်ထနာတွေကိုဖြည့်ရှင်ဖို့တွဲဆောင်ဆွေးနွေးအပြေရှားဖို့တောင်းဆိုတဲ့အထိဖြစ်လာခဲ့ပါတယ်အဲ့အခုခါမှာတော့အရှင်ကံပိယကိုစစ်တပ်အာဏာပိုင်တွေကဖမ်းဆီးလိုက်ပြီဖြစ်ပါတယ်အရှင်ကံပိယကိုဖမ်းဆီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ဟာအရှင်ကံပိယကိုယ်တိုင်ရေးသားခဲ့တဲ့စောင်းပါကိုအမေရိကန်နိုင်ငံထုတ်ဝါရှင်တန်ပို့စ်သတင်းစာကြီးမှရေးသားဖော်ပြတဲ့နေနဲ့လဲတိုက်ဆိုင်နေပါတယ်